ကျွန်တော်ဝင်းမြန်မာဆယ်ရက်ပဲလူတော့တဲ့ရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေမှာလူသေးစေတဲ့အထိအကျန်းဖတ်မှုတွေဖြစ်လာတဲ့ပေါ်ဘလို့ဖြစ်ရတာနဲ့ရှော့ချနိုင်တာကိုရွေးကောက်ပွဲစောင့်ကြည့်အဖွဲ့ခေါင်းဆောင်လက်ရှိအစိုးရပါတီပြောခွင့်ရတဲ့နောက်အရင်အစိုးရပါတီပြောခွင့်ရတဲ့ဝိုင်းရံသူတူကိုမေးထားပါတယ်ပေးဆိုတူကောက်ခေါ်တဲ့
ရွေးကောက်ပွဲဆိုင်ရာပြည်သူလူထုအမှုဖွဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကအခုတစ်ခေါက်အကျန်းဖတ်မှုတွေများလာတယ်လို့ပြောရခက်နေသေးတယ်လို့အခုလိုသုံးသပ်ပြပါတယ်။တနင်္ဂနွေလုံးကိုခြုံငုံကြည့်မယ်ဆိုရင်တော့လေအရေအတွက်နဲ့ဖြစ်ပျက်အားဖြင့်တော့လေများတယ်လို့ကောက်ချက်ဆိုရင်းနဲ့ခက်ပါသေးတယ်။2005လောက်ကလေဟိုဒီလိုမျိုးအကျန်းဖတ်မှုတွေရှိခဲ့တာပဲဥပမာဆိုရင်အခုလက်ရ
ရဲ့ကျော်စွာမြင့်ကပဲပြိုင်ဆိုင်မှုကတော့အရင်ထက်ပိုများလာပြီးပိုထိတ်တိတ်တွေမှာစိုးရင်ရတယ်ဘာကြောင့်လဲဆိုတော့အာဏာရမယ့်အကျိုးစီးပွားသေးကြလာလို့ပါလို့အခုလိုထောက်ပြပါတယ
်အရင်2015တုန်းကအခြေအနေကကျတော့အာဏာလွှဲပြောင်းမလားမလွှဲပြောင်းဘူးလားဆိုတော့နိုင်ရင်တော့မှအာဏာရပါမလားဆိုစဉ်းစားချက်ကအဲဒီကရှိခဲ့တာအခုကျတော့နိုင်အာဏာရမယ်လို့ပိုင်ခွင့်တွေရလာမယ်ဆိုတော့ပါတီတွေမှာလည်းအဲ့ဒီတကယ့်ကိုပို့ပြီးတော့မှကြီးမားတဲ့အကျိုးစီးပွားဖြစ်လာတာပေါ့လေဒါပေမဲ့လောလောဆယ်မှာတော့ကြမ်းဖက်မှုတွေဟာစနစ်တကျစီစဉ်ပြီးတော့မှလုပ်တဲ့ဟာမျိုးတော့ကြည်ပြန့်ပြန့်ဖြစ်အောင်လုပ်တာမျိုးတော့မတွေ့သေးပါဘူ
း။ဒါပေမဲ့လက်ရှိအစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ NLD ကိုလူလူထောက်ခံလာတာကိုမချေနဲ့လို့ပိုစိတ်လိုက်မှန်ပါဖြစ်လာတာတွေရှိတယ်လို့တချို့နေရာတွေမှာကြိုတင်ရည်ရွယ်ချက်ရှိရှိလုပ်ပုံရတယ်လို့ဆိုပါတယ
်။အခုဖြစ်တဲ့မျိုးတွေမှာတော့တဏှာရှိပါတယ်။ဒီမှာဆိုကာဘိုးလို့ဆိုရင်မဲဆွေစီယုံကြီးပြီးပြီးတခါနောက်တစ်ခေါက်အများများများနဲ့ပြန်လာပြီးတော့လုပ်တယ်ကျွန်တော်တို့ဒီရရှိထားတဲ့အရင်ခံစားရတဲ့ရခဲဒီဒုတ်တွေကိုအသင်ကားပေါ်ကနေပြီးချပေးတာတွေတွေ့တယ်ဆိုတဲ့အထားကြတော့ဒါတော့ရည်ရွယ်ချက်နဲ့လာတာမျိုးဖြစ်ပါတယ
်ဒီပေါ်အရင်ဆိုရပါတီပြည်တော်စုချက်ခံရေးဖွံ့ဖြိုးရေးပါတီကပြောခွင့်ရဒေါက်တာအနန္ဒာလှမြင့်ကတော့လုံးဝအပြတ်ငင်းလိုက်ပါတယ
်လုံးဝမဟုတ်ပါဘူးလို့ဥပဒေအရပဲဖြစ်ရှင်းကြပါလို့ပဲကျွန်တော်ပြောချင်တယ်တကယ်လို့မဟုတ်မမှန်လို့ကြံပြောဆိုတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကလည်းဥပဒေအရပဲတရားစွဲဆိုဆောင်ရွက်သွားမှာပါဒီပြည်ခိုင်မှုရင်းနှီးကိုတာစီပိတ်ဆိုတာ NLD အဖွဲ့ဝင်တွေကတာစီပိတ်ဆိုတယ်တာစီပိတ်ဆိုပြီးတော့မှ NLD အဖွဲ့ဝင်တယောက်ကဒီရင်းနှီးကအကားမှန်ကိုရိုက်ခွဲတယ်ရိုက်ခွဲတဲ့အတွက်ဒီဘက်ကအဖွဲ့တွေကသူ့နောက်ကိုလိုက်တဲ့အချိန်မှာအိမ်ထဲဝင်ပြေးတယ်အိမ်ထဲဝင်ပြေးတဲ့အတွက်ထားခဲ့တဲ့ဆံကေကိုတချို့ပြစီတယ်လူရိုက်တာတွေပါမရှိခဲ့ဘူး
ဒါအပြင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီဝန်ရံသူနဲ့ကမ်ဘလူးမြို့နယ်ကရက်ွက်သုံးပါနေသူတောင်သူကိုခမောင်ဦးကတော့သူတို့ကြိုတင်ကြံစီခဲ့တာမရှိဘူးရရထင်းတွေခြံတိုင်တွေကိုဆက်ယူခဲ့တဲ့အဖွဲ့ကလည်းပွဲပြီးနောက်ကျမှရောက်လာတယ်တကယ်ကသူတို့ရန်စခံခဲ့ရလို့ပြန်ဖြစ်တာပါလို့အခုလိုရှင်းပြပါတယ
်ဒုတိယမြောက်အေရီဗင်ကားနောက်ကို NLD ပါတီဝစ်စုံဝစ်စင်ထားတဲ့ဆိုင်ကယ်၄၅စီးလောက်ကလိုက်လာပြီးတော့အိဇော်တွေကိုလီဘာတွေကိုဖျဲတယ်ဝဲကျူပဲလုပ်ပြီးတော့လိုက်လာချိန်မှာအဲ့ဒီအေရီဗင်ကားကသူတို့ပြဿနာရှာခံရမှာစိုးရိမ်ပြီးတော့ကားကိုရန်လိုက်တဲ့အချိန်မှာအဲ့ဒီဆိုင်ကယ်ဒီအဖွဲ့ကသူတို့ဟာသူတို့အချိန်မထိနိုင်မဲနဲ့လဲသွားတဲ့အချိန်မှာအဲ့ဒီပါတီဝင်ရတဲ့လူတွေကတည်းကခဲနဲ့ထူလိုက်တဲ့အချိန်မှာအဲ့ဒီအေဒီဝင်ကတော့ဟုတ်မှန်ကွဲသွားတယ်ခင်ဗျအ
ဲ့ဒီတော့အခုကြံတဲ့မဲဆွယ်ရက်တွေထဲမှာအခုလိုကြမ်းဖက်မှုတွေအထိဖြစ်မလာအောင်ဘလို့ကာကွယ်သင့်ပါလဲလို့မေးရမှာဆိုင်ရဲကျော်စာမင်းက
မြို့တိုင်းမြို့တိုင်းမှာအခုကော်မရှင်ကဖွဲ့ထားတဲ့စစ်စစ်ညီနိုင်ရေးကော်မတီဆိုတာရှိတယ်ပြည်တော်စုဆင်ကနေစပြီးတော့မှခရိုင်ဆင်မြို့နယ်ဆင်အထိဆိုတော့ဒီစစ်စစ်ညီနိုင်ရေးကော်မတီတွေဟာဒီပြပေါ်ပြောမှာအခုလောလောဆယ်တော့ဘယ်လိုလုပ်တယ်ဆိုတော့ကျွန်တော်တို့တင်းနေမှာတရားမတွေ့ရဘူးပြဿနာဖြစ်မှာညှိနှိုင်းတာမျိုးမဟုတ်ဘဲနဲ့စစ်စစ်ညီနိုင်ရေးကော်မတီမှာပါတီဝင်တွေလည်းပါတယ်ပါတီလည်းပါတယ်ကျွန်တော်တို့မက်ဆက်စီဝင်တွေမှာဘယ်လိုမျိုးကြင်ကြံကြမလဲထိန်းချောင်းကြမလဲဆိုတာမျိုးကိုအောက်ခြေအားစပြီးတော့မှစစ်စစ်ညီနိုင်ကြမယ်ဆိုလို့ရှိရင်ဒီထိတဲ့ရင်ဆိုင်မှုကညော့စရာရှိပါတယ
်ဒေါက်တာမျိုးညွန့်ကလည်းဒီစစ်စစ်ညီနိုင်ရေးကော်မတီကိုတုံးခဲ့တာတွေရှိပြီးထိရောက်ခဲ့တယ်လို့အခုလိုဆက်ရှင်းပြပါတယ
်ဝန်ပွားမှုစစ်စစ်ချန်ကြီးအဖွဲ့ရှိပါတယ်ခင်ဗျအဲ့ဒီမှာတော့မြို့နယ်အစီအစဉ်မှာတော်တော်လေးကိုလုပ်ခဲ့ရတယ်လို့ကျွန်တော်သိပါတယ်အဲဒါဆိုစေချင်းချက်မင်းကိုလုပ်ခဲ့ရပါတယ်ဥပမာကျောင်းကဒီမက်ဆေ့ချ်ကြီးဦးအဖွဲ့ဟာသတ်မှတ်ထားတဲ့လူကြီးတွေပို့တယ်ဆိုပြီးတစ်ဖက်ကတိုင်းလာပါအဲ့တော့ကျွန်တော်ဘက်ကဖြည့်ရှင်းလာတာကျွန်တော်ကိုဗစ်ကာဝေးပစ္စည်းတွေဝေးတယ်သတ်မှတ်သူကြီးတိုင်းသွားတယ်ဒါပေမဲ့ရရွာလူတွေကပူပေါင်းလာတဲ့အခါမှာလူစုလူဝေးတွေကသတ်မှတ်ထားချက်ပို့ပြီးကြော်တယ်လို့ဖြစ်သွားတယ်အဲ့ဒါကိုတော့လက်ခံသွားတယ်ကြည့်ဆုံးတရားထပ်ပြီးတော့ဖြည့်ရှင်းရတာရှိတော့ပါ
ဒါအပြင်စာရဲကျော်စွာမြင့်ကပဲဒီထိတ်တိုက်တွေ့နေတဲ့ပါတီကြီးနှစ်ခုကခေါင်းဆောင်တွေအနေနဲ့အနိုင်ရဖို့အရေးကြီးတယ်လို့တည်ငြိမ်အေးချမ်းတဲ့ရွေးကောက်ပွဲဖြစ်ဖို့ကလည်းအရေးကြီးကြောင်းနဲ့အကျဲမဖက်ဖို့လူကြောင်းထက်ခါထက်ခါဝိုင်းရံသူတွေကိုပါမှာသင့်တယ်လို့ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ